62ချိန်မြောက်မြန်မာလွတ်လပ်ရေးနေ့ကိုထောက်ခံကြိုဆိုတဲ့အနေနဲ့အမေရိကန်နိုင်ငံရဲ့ဌာနကဒီဇင်ဘာလ3ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။မြန်မာပြည်သူပြည်သားတွေမျှော်မှန်းတယ်လို့ဒီမိုကရေစီပြုပြင်ရေးလုပ်ရင်ဗမာစစ်အစိုးရနဲ့ဆက်ဆံရေးမြင့်တင်ဖို့အစဉ်သင့်ဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကကြေညာတာဖြစ်ပါတယ်။နောက်ဇန်နဝါရီလ4ရက်နေ့ရောက်တော့ဗမာစစ်အစိုးရဒီမိုကရေစီပြုပြင်ရေးလုပ်တာမတွေ့ရသေးဘူးလို့နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။အရင်ကဘုတ်အစိုးရဝိုင်းပယ်ထားတဲ့အီရန်နဲ့ဗမာစစ်အစိုးရလိုအစိုးရမျိုးကိုဆက်ဆံဆွေးနွေးတဲ့အတွက်အိုဘားမားလမ်းစဉ်ကိုပျော်ပြောင်းတဲ့လမ်းစဉ်လို့ယူဆစရာဖြစ်လာပါတယ်
။အိုဘားမားအစိုးရရဲ့ထူးခြားချက်ကတခြားအစိုးရတွေရဲ့အပြုအမူကိုအဓိကထားတာဖြစ်ပါတယ်။မကောင်းတဲ့အစိုးရကိုဖယ်ရှားဖို့စိတ်မကူပါဘူး။မူဝါဒသစ်ကိုရှင်းပြတာလူသစ်ခန္ဓာနဲ့တစ်နှစ်ကုန်သွားတဲ့အတွက်သမရသက်တမ်းပထမနှစ်2009ခုနှစ်မှာနိုင်ငံသားရေးရာအောင်မြင်မှုပြစရာမရှိဖြစ်သွားပါတယ်။ဆက်ဆံဆွေးနွေးတိုင်းလက်တွဲလုပ်ကိုင်နိုင်တာမဟုတ်ပေမဲ့ခွင့်လွှတ်နိုင်စရာမရှိတဲ့မှုကင်းကြီးကိုကျူးလွန်ခဲ့သူတရုတ်ခေါင်းဆောင်မော်စီတုံးကိုတောင်းတွေ့ဆုံဆွေးနွေးရပါတယ်။ဒီလိုမကောင်းဆိုးဝါးကြီးကိုအမေရိကန်သမ္မတနစ်ဆန်ကတွေ့ဆုံဆွေးနွေးတဲ့အတွေ့တရုတ်ပြည်ကိုတကားဖွင့်ပေးနိုင်တာမဟုတ်ပါလားလို့နိုဘယ်ဆုယူဇင်ကသမ္မတဥပမာကထောက်ပြပါဗျ
။ရက်ဆက်ကြမ်းကြုတ်တဲ့ဗမာစစ်အစိုးရနဲ့ဆက်ဆံဆွေးနွေးတာဟာလေသဘောထားပြောင်းလဲမလားဆိုတဲ့မျှော်လင့်ချက်ကြောင့်ဖြစ်ပါလေ။အခုမှလက်ထောက်နိုင်ငံသားရေးဝန်ကြီးကတ်ကင်ဘယ်နဲ့စီနိတ်လွတ်တော်အမဂျင်ဝက်တူကဗမာစစ်အုပ်စုကိုတွားတွေ့တာပါ။လွန်ခဲ့တဲ့16နှစ်လောက်ကလေးကကွန်ဂရက်လွတ်တော်အမတ်ဘီလ်ရစ်ချတ်ဆင်ဟာဗမာစစ်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပါတယ်။နောက်တော့ကုလသမဂ္ဂကိုယ်စားလှယ်တွေဖြစ်တဲ့အယ်ဗာရိုဒီဆိုတိုရာဇာလီအစ်စမီလ်အစ်ဗရာဟင်ဂန်ဘာရီစတဲ့ပုဂ္ဂိုလ်တွေကလည်းတွေ့ဆုံဆွေးနွေးပြီးဗမာစစ်ခေါင်းဆောင်တွေစိတ်ပြောင်းအောင်ကြိုးစားကြပါတယ်။ဒါပေမဲ့သူတို့မှအောင်မြင်မှုဆိုလို့ပြစရာတကူးမှမရှိခဲ့ပါဘူး။အိုဘားမားအစိုးရရဲ့ဆက်ဆံရေးနည်းဗျူဟာမှာသီးခံပြီးဆက်ဆံတာကိုအဓိကထားပြီးပဲအတိုင်းအဆမရှိသီးခံမှာတော့မဟုတ်ပါဘူး။အီရန်အစိုးရနဲ့ဆက်ဆံရမှာတွေ့ဆုံဆွေးနွေးရေးနဲ့တန်ခတ်အရေးယူလမ်းစဉ်ရှင်တွဲကျင့်သုံးဖို့ကိုအထင်ရှားတွေ့မြင်နိုင်ပါတယ်။အရေးယူတန်ခတ်ရမှာကြွန့်ကျင်တဲ့ Republican Party ဝင် Stuart Levine ကိုဒုဗန္ဒာရေးဝန်ကြီးအဖြစ်ဆက်လက်ခန့်အပ်ပြီးအကြမ်းဖက်မှုနဲ့ငွေကြေးဆိုင်ရာထောက်လှမ်းမှုမှာတာဝန်ပေးထားတာကိုကြည့်ပြီးတန်ခတ်မှုကိုအဓိကထားတယ်လို့သုံးသပ်ကြပါတယ်။ကာဝေးရေးဝန်ကြီးကလည်း Republican Party ဝင်ဖြစ်နေတဲ့အတွက်အမျိုးသားလုံခြုံရေးမှာ Obama ဟာသမရဟောင်းနဲ့သိပ်ပြီး꽌ပြားချမ်းသာတာမဟုတ်ဘူးလို့ယူဆသူတွေလည်းရှိပါတယ်
။လူအခွင့်အရေးမြင့်တင်တဲ့ကိစ္စဟာအခြားနိုင်ငံတွေနဲ့စုပေါင်းလို့ဆောင်ရမယ့်အလုပ်ဖြစ်တယ်လို့လည်း Obama ကမြင်ပါတယ်။ဒါပေမဲ့နှစ်နိုင်ငံဆက်ဆံရေးမှာလည်းအစိုးရကိုရောပြည်သူလူထုကိုရောဆက်ဆံပြီးလူအခွင့်အရေးမြင့်တင်ရမယ်လို့ဆိုပါတယ်။ဗမာဝင်ကြီးတွေကုလသမဂ္ဂကိုတွားရင်နယူးယောက်မြို့ကလွဲပြီးအခြားနေရာကိုတွား권မရှိပါဘူး။ဒါပေမဲ့ဆက်ဆံဆွေးနွေးရေးမူဝါဒကိုစတင်ကျင့်သုံးတဲ့အနေနဲ့ပထမဆုံးအကြိမ်ဖြစ်မြန်မာနိုင်ငံသားရေးဝင်ကြီးကိုဝါရှင်တန်မြို့တော်ကိုလာရောက်လဲပတ်ခွင့်ပြုလိုက်ပါတယ်။ဗမာစစ်အစိုးရကလည်းဒေါ်အောင်ဆန်းစုကြည်ကိုတန်တမန်တချို့နဲ့တွေ့권ပြုလိုက်ပါတယ်။အခုချိန်အထိတော့ဒီအဆင့်ပဲရှိပါသေးတယ်
။အများသဘောတူချက်ရယူပြီးစုပေါင်းလုပ်ကိုင်နိုင်တဲ့ကိစ္စရှိတယ်လို့မလုပ်နိုင်တာလည်းရှိပါသေးတယ်။အနုမြူလက်နဲ့မပြန်ပွားရေးအကျံပေသမာတိုက်ဖြည့်ရေးကုဆက်ယောဂတိုက်ဖြည့်ရေးတဘာဝပဝင်းကျင်ထိမ့်သိမ်းရေးစတဲ့ကိစ္စတွေမှာပူးတွဲလုပ်ကင်ရတာအဆင်ပြေနေရရှိပေမဲ့တန်ခတ်အရေးယူတဲ့ကိစ္စမှာတော့အချို့အကြောင်းမှန်ကန်တိုင်းပူးတွဲလုပ်ကင်နိုင်တာမဟုတ်ပါဘူးဥပမာမြောက်ကိုရီးယားနဲ့ဗမာစစ်အစိုးရကိစ္စမှာတရုတ်နဲ့ရုရှားဟာအမေရိကန်နဲ့လက်မတွဲဖို့ဆုံးဖြတ်ထားဖို့ရပါတယ်အီရန်အစိုးရကိုပြားပေးရမှာလဲအမေရိကန်မျှော်လင့်တယ်လို့တရုတ်နဲ့ရုရှားကမလုံနိုင်တာထင်ရှားနေပါတယ်။ဒါကြောင့်အမေရိကန်အစိုးရပြစ်စီဂျင်နာတွေဗမာစစ်အစိုးရကမလုံဘူးဆိုရင်ဘယ်လိုအရေးယူမလဲလို့မေးစရာရှိလာပါတယ်။ဗမာစစ်အစိုးရဟာတဘာဝတန်းငွေရောင်းလို့ရတဲ့ငွေတွေကိုနိုင်ငံခြားဘဏ္ဍိုက်တွေမှာအပ်ထားပါတယ်။ဒီငွေတွေကိုဗမာစစ်အုပ်စုထုတ်ယူလို့မရအောင်အမေရိကန်အစိုးရကလုံနိုင်စွမ်းရှိပါတယ်။အပြည်ပြည်ဆိုင်ရာဘန်လုံ၅စနစ်ကိုမြောက်ကိုရီးယားအစိုးရအသုံးမပြုနိုင်အောင်အမေရိကန်ကတားမြစ်နိုင်ခဲ့တဲ့သာရကရှိပါတယ်။အခုတော့တီးခံပြီးဗမာအစိုးရကိုဆက်ဆံဆွေးနွေးနေလို့ဒီနည်းကိုမသုံးသေးပါဘူး။အရင်အကျင့်ဟောင်းကိုမပြောရင်တော့ဗမာစစ်အစိုးရနဲ့အပြည်ပြည်ဆိုင်ရာဘန်လုံ၅စနစ်အဆက်ပြတ်သွားအောင်ဥပမာအစိုးရကထိထိရောက်ရောက်အရေးယူလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။